တူရကီနိုင်ငံမှာတနင်္ဂနွေနေ့ကချင်ပါတဲ့ဒေသန္တရရွေးကောက်ပွဲတွေမှာတော့တမရရီစစ်ထီရအာရဝမ်ရဲ့ပါတီအကြီးအကျယ်ရှုံးနိမ့်နေပါတယ်။မြို့တော်အန်ကာရာမှာအတိုက်ခံပါတီကအနံ့ရဖို့များနေပြီးအရေးကြီးတဲ့မြို့ကြီးတွေမှာလည်းတမရရဲ့ပါတီဘက်ကရှုံးနိမ့်နေပါတယ်။အစ္စတန်ဘူးမှာတော့ရွေးကောက်ပွဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေဘက်ကပြောဆိုထားပြီးရွေးကောက်ပွဲရလဒ်ကပြက်ပြက်သားသားမရှိသေးပါဘူး။အစ္စတန်ဘူးမြို့မှာတမရအာဒိုဝမ်ကသတင်းထောက်တွေကိုပြောဆိုရမှာတော့သူရဲ့တရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီ AKP အနေနဲ့ဆိုးရှုံးမှုတွေရှိခဲ့ပြီးရွေးကောက်ပွဲကနေသင်ငန်းစာရှုမယ်လို့ဂရီပြုပြောဆိုထားပါတယ်။အောင်မြင်မှုတချို့ရှိသလိုဆိုးရှုံးမှုတွေလည်းရှိတယ်လို့သမရကပြောပါတယ်။သမရအာရဝန်ကစီးပွားချမှုနဲ့ကြုံတွေ့နေရတဲ့တူရကီနိုင်ငံမှာစီးပွားရေးကိုမြင့်တင်နိုင်ရေးဆောင်ရွက်ဖို့ကိုလည်းဂရီပြုထားတာပါ။အထက်အခံ Republican People's Party CHP ကိုစန့်ကျင်ဝေဖန်ခြင်းမရှိဘဲသမရအာရဝန်ကပြောဆိုခဲ့တာကိုထောက်ပြီးသုံးသပ်သူတချို့ကတော့မြို့တော်အန်ကာရာမှာရှုံးနိမ့်မှုကိုလက်တင်ခံတဲ့လက္ခဏာအဖြစ်ရှုမြင်ထားကြပါတယ်။